ေးပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာကရင်မျိုးသားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာဒီဇင်ဘာလ29ရက်နေ့တုန်းကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တောင်ချာအင်းကျေးရွာရဲစခန်းနဲ့အထက်ကစာတင်ကြောင်းတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကို KNL နဲ့ PDF ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်သိမ်းယူခဲ့ပြီးစစ်ကောင်စီတပ်သားတချို့လက်နက်ချအဖမ်းခံတာရှိခဲ့တဲ့အကြောင်းပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်။အဲ့ဒီနေရာကစစ်ကောင်စီတပ်တွေကိုလွန်ခဲ့တဲ့နှစ်ပတ်လောက်ကတည်းကတိုက်ခိုက်နေတာဖြစ်ပြီးတော့စစ်ကောင်စီဘက်ကလည်းရဟတ်ရင်တွေနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ရဲသားထိခိုက်သေးဆုံးတာတချို့ရှိတဲ့အကြောင်းလည်းပြောပါရစေ။တိုက်ပွဲတွေဆက်ဖြစ်နေပြီးအနီးအနားချေးရွာတွေကဒေသခံတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြတာပါ။ဒီကော့ကရိတ်တိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလည်းမြောက်ပိုင်းမဟာမိတ်တပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။တရုတ်နိုင်ငံနဲ့နယ်စပ်တလျှောက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်အဲ့ဒီနေရာတွေမှာရှိနေကြတဲ့တရုတ်နိုင်ငံသားတွေကိုဒေသတွင်းကနေအမြန်ဆုံးထွက်ခွာကြဖို့တရုတ်နိုင်ငံသားကြီးဌာနကသတိပေးထားတယ်လို့ပဲလက်ရှိပြည်ပခါမှာပါဝင်ပတ်သက်နေကြသူတွေအနေနဲ့လည်းထိခိုက်မှုနည်းစေမဲ့နီလန်နဲ့ဖြစ်ရှင်းကင်တွယ်ဖို့တရုတ်အစိုးရကတိုက်တွန်းပါတယ် MNDAA ကိုကန့်တက် TNL တအန်းတက်နဲ့ AA ရခိုင်တက်မတော်ညီတော်မဟာမိတ်သုံးဘွဲကတော့ဒီ10-29စစ်စရေးစတင်တာနှစ်လကျော်လာတဲ့အထိနေ့စဉ်ရံမပြတ်တိုက်ခိုက်မှုတွေရှိနေပြီးတော့စစ်ကောင်စီအခြေစိုက်စခန်းတွေနဲ့မြို့နယ်များများကိုသူတို့သိမ်းယူထားနိုင်ပြီလို့လည်းထုတ်ပြန်ပါတယ်ရှင်။